ချင်းမချနိုင်ငံချင်းနစ်မြို့တော်ကလွတ်တော်အနီးမှာရှိတဲ့နမရော်ပြတိုက်တစ်ခုကိုဒီနေ့တိုက်ခိုက်မှုတွင်နိုင်ငံသား18ယောက်ပါဝင်လူ19ဦးသေဆုံးတဲ့အကြောင်းဝန်ကြီးချုပ်ကကူကပ်ပြီးချင်းမချနိုင်ငံလာတဲ့သတင်းတွေကဖော်ပြကြပါတယ်။နိုင်တော်ကြထိတ်တက်ရင်ဆန်မှုတွေဖြစ်ခဲ့ပြီးဘာလို့မျိုးသားပြတိုက်ထဲမှာတနသမားတွေဖြစ်တန်တရားရှိသူနှစ်ဦးလည်းတည်ဆုံသွားခဲ့တယ်လို့ကျူနီရှားနိုင်ငံသားတူရဲတပ်ဖွဲ့ဝင်တူလည်းတည်ဆုံသွားခဲ့တယ်လို့ကျူနီရှားသမားပက်ချီကိတ်အစပီကပြောဆိုခဲ့တာပါ။ဒါသာကံဖြစ်ဖက်စစ်ခံရသူတွေအလုံးပြန်လည်လွတ်မြောက်လာတဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနကလည်းပြောဆိုခဲ့ပါတယ်။ဒါသာကံတွေကိုကတင်နဲ့ဆစ်စင်ကြီးတွင်မှာပဲရဲတပ်ဖွဲ့ဝင်တည်ဆုံသွားခဲ့တာပါ။ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရသူကတော့မောင်မြန်ရိုင်းဖက်တနက်ကန်ဆောင်ထားသူတို့ဝင်ရောက်တက်ခတ်ခဲ့တဲ့အချိန်ပြတိုက်ထဲမှာဧည့်သည်တရားလောက်ရှိနေတယ်လို့ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတက်ခတ်သူတွေကဘယ်သူလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဂျူနီရှားနိုင်ငံကရုံးမြင့်တရားသတင်းတွေမှာတော့အသက်ကြီးသူတွေနဲ့ကလေးငယ်ကဘာလက်ခီးသွားတွေလူညိုရင်းလက်နက်ကင်တွေအကာအွယ်အောက်မှာဖက်ပြေးလွတ်မြောက်လာတဲ့ပုံတွေကိုတွေ့ကြရပါတယ်။လွတ်တော်ကိုယ်စားတူဦးဖြစ်တဲ့စိုက်တာအိုနီစီကတော့လွတ်တော်ရင်းကလူတွေကိုအရေးပေါ်ဘေးကင်းလွန်ရောပြောင်းရွှေ့ပေးနေတဲ့အကြောင်းဆိုအိမ်မှာပဲတွင်တန်အင်တာနက်လူမှုကွန်ရက်ပေါ်မှာပြောဆိုခဲ့ပါတယ်။တော်တော်လေးမှာတော့တရားရေးဌာနဝန်ကြီးတရားသူကြီးတွေနဲ့စစ်ဖက်ဆိုင်ရာအရာရှိတွေရှိနေကြပြီးအကြမ်းဖက်ဝါဒတိုက်ဖြတ်ရေးဆိုင်ရာဥပဒေချမ်းနဲ့ပတ်သက်လို့ဆွေးနွေးနေတယ်လို့လည်းသူကပြောဆိုခဲ့တာပါ။